ကချင်ပြည်နယ်တွင် KIA ကချင်လက်နက်ကန်အဖွဲ့ကိုမြန်မာစစ်တပ်ကထိုးစစ်အရှိန်မြင့်လာတဲ့အပေါ် NCA လက်မှတ်မထိုးရသေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကစစ်ရေးနဲ့နိုင်ငံရေးအရာ KIA ကိုဝန်းရံသွားမယ်လို့ပြောဆိုလိုက်ကြပါတယ်။ဒီရက်ပိုင်းအတွင်းကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလဲဝဘက်ဒီမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေတာပါ။မြန်မာအစိုးရအနေနဲ့ငြင်းငြင်းကြီးလုပ်ငန်းစဉ်ကိုဦးတည်ဆောင်ရွက်လာပေမဲ့တိုင်းသားဒေသတွေမှာဒီနှစ်စမ်းပိုင်းကဆလို့တိုက်ပွဲတွေပိုစိတ်လာပါတယ်။ VOA သတင်းတော့နိုင်ကိုအင်ကတင်ပြมาဖြစ်ပါတယ်။
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းနမ်မလူမြို့နယ်နားလိကြီးရွာမှာဒီမရက်မှာမြမဆောင်မတော်နဲ့တမ်းပလောင်သက်ဖွဲ့တရားနယ်လေတို့စိုက်ပွဲဖြစ်ပွားခဲ့တယ်လို့မနေ့ကလည်းကုခိုင်မြို့နယ်မှာစိုက်ပွဲဖြစ်ပွားခဲ့တယ်လို့တရားနယ်လေးပြန်ကြားရေးရာရှိပူမှုတိုင်ကျော်ကပြောပါတယ်
အဒီကြီးရနမ်မလူမြို့နယ်နားလိကြီးရွာလေးမှာဖြစ်တယ်မနေ့ကတော့ကုခိုင်မြို့နယ်ရှင်မော်ရွာလေးမှာဖြစ်တယ်အမမနေ့ကလည်းဒီမှာတမ်းပလောင်လေးနေကြီးရဲ့ဒီမှာဒီရမီကြီးရဲ့နေကြီးရဲ့ဖြစ်တယ်ဟုတ်ကဲ့လားဒီလေအဲ့ဒါတော့ရေဆက်တဲ့ချက်ပေါ်လာတယ်။ကိုယ်လည်းရှိရတဲ့မဖယ်ရေဆက်တာပဲရှိသေးတယ်
။ဒီလိုတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့စီကံမှုအရှင်တွေကတော့အတိမပြုတ်နိုင်သေးပါဘူး။ဧပြီလသတ္တရာဘက်ကစတင်ပြီးတော့တမရဘက်ကသမအင်အားဖြင့်ဆုံးစစ်ဆင်လာတာကြောင့်နှစ်ဖက်ရင်ဆိုင်တိုက်ပွဲပြန်လည်ဖြစ်ပေါ်ရတယ်လို့လည်းဘုံမှုတိုင်းကျော်ကပြောပါရယ်။မူစေမြို့နယ်တီမာကျေးရွာဘက်မှာလည်းတမရနဲ့ TIA ကချင်လူလိုက်ရေးတမရတို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံတွေစစ်ပေးတိမ်းရှောင်နေရတယ်လို့လည်းတိမရွာသားတို့ကအခုလိုပြောပါတယ်
။မင်းကညနေပိုင်းကမူးချုပ်ခါနီးမှာပဲဆလာရီတော့ပေါ့အဲမှာစစ်ဖြစ်တဲ့ရွာသားတွေကထိတ်လန့်နေမှတချို့ကတိမကျေးရွာနဲ့နီးတဲ့ရွာမှာကားလမ်းပဲပါပေါ့တိမ်းရှောင်ဖြစ်တယ်ဆိုတာရှိတယ်
အလားတူမြောက်ပိုင်းမှာမိတ်ဖွဲ့ဝင်ဖြစ်တဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ရံမှာအိန္ဒိယမြန်မာနယ်စပ်ပလဲဝါမြို့နယ်ကလကာမြစ်ကြောင်းပေမတ်ချောင်းလီမှာမနေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲမှာတပ်မတော်ဘက်က3ဦးကြဆုံးပြီးတော့ရခိုင်တပ်မတော်ဘက်က2ဦးစီးခိုက်တန်ရာရရှိခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကထုတ်ပြန်ထားပါတယ်ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ကြားငါးလနီးပါးတိုက်ပွဲရပ်တန့်ရာကနေမေလ3ရက်နေ့မှတစ်ကြိမ်မေလ9ရက်နေ့မှတစ်ကြိမ်ဒီလအတွင်း2ကြိမ်တိုင်တိုင်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်မြောက်ပိုင်းမှာမိတ်ဆက်ဖွဲ့ဝင်တွေနဲ့တိုက်ပွဲဖြစ်ပွားနေတဲ့အချိန်တွေကတော့တပ်မတော်ဘက်ကသတင်းထုတ်ပြန်လာမျိုးတော့မတွေ့ရသေးပါဘူး။လက်ရှိအချိန်တွေကတော့မြောက်ပိုင်းမှာမိတ်ဆက်ဖွဲ့ဝင်တွေဖြစ်တဲ့ KIU နဲ့မြန်မာတပ်မတော်တို့ကြားကချင်ပြည်နယ်မြို့နယ်အနှံ့မှာတိုက်ပွဲဖြစ်ပွားနေပါတယ်။တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ကျေးရွာသားတွေစစ်ဘေးသိမ်းရှောင်နေရသလိုစစ်ရှောင်တွေရဲ့ဘေးလွတ်ရာသိမ်းရှောင်မှုတွေကိုလည်းမြန်မာတပ်မတော်ကနေတားဆီးပိတ်ပင်နေတယ်လို့ဒုက္ခသည်ရေးကူညီသူတွေကပြောဆိုနေကြပါတယ်။အစိုးရတပ်မတော်ထုတ်စစ်စဉ်တိုက်ခိုက်မှုကိုခံရတဲ့ကချင်လူလိုက်ရေးတပ်မတော် KIA ဘက်ကရှမ်းပြည်မြောက်ပိုင်းခြေဆိုင်မြောက်ပိုင်းမဟာမိတ်အဖွဲ့ကလည်းဝိုင်းရံကူညီပေးသွားမယ်လို့မဟာမိတ်အဖွဲ့ကဗိုလ်မှူးဆိုင်ကျော်ကပြောပါတယ
် KIA ဖွဲ့လို့ကျွန်တော်မဟာမိတ်အဖွဲ့ဝင်ဖြစ်တဲ့တပ်ဝင်နောက်ဆက်တွဲကဒီတော့ခဏကကြားမှာဖိတ်မိတယ်အသိဉာဏ်ကြီးရဟာကိုဒီမှာတပ်မတော်ကခေါ်ထုတ်ခွင့်ကျွန်တော်ပြုလို့ CEO ရလဲတပ်မတော်ကတော့ဒီနေ့က CIA တို့ဖြစ်တယ်လေကျွန်တော်မှမိချက်အလျောက်ကြီးရင်ကျွန်တော်ကဉာဏ်ပြီးလဲရုပ်တရားပြည်ပါတ
ယ်။မြမတမတော်ရဲ့ပြင်းထန်တဲ့သိုးစစ်ကိုကာလတာရှိစွာရင်ဆိုင်နေရတဲ့မဟာမိတ် KIU KIA ဖွဲ့စည်းတဲ့သူမြောက်ပိုင်းစစ်ရေးမဟာမိတ်ဖွဲ့တွေဖြစ်တဲ့ကိုကတပ်ဖွဲ့ MNDAA တမ်းပလောင်တပ်ဖွဲ့ BSLF PNL နဲ့ရခိုင်တမတော် AA တို့ကလည်းဆက်လက်ပြီးတော့စစ်ရေးနိုင်ငံရေးရအခိုင်အမာဝန်ရံလှုပ်ဆောင်သွားမယ်ဖြစ်ကြောင်းမေလ၈ရက်နေ့မှာသဘောထားထုတ်ပြန်ထားပါတယ်။ဒီလိုထုတ်ပြန်ပြီးမှပဲမြောက်ပိုင်းစစ်ရေးမဟာမိတ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားလာတာလည်းဖြစ်ပါတယ်ခင်ဗျာ